ွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအတွက်ပထမဆုံးအမျိုးသမီးနှစ်ဦးကိုဝန်ကြီးအဆင့်တာဝန်တွေအတွက်ခန့်အပ်လိုက်ကြောင်းဗိုလ်ထုတ်ကကြေညာလိုက်ပါတယ်။တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးနစ်ကီဟေးလီကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးအစိုးရထောက်ပံ့ခြင်းနဲ့ဖွင့်ထားတဲ့တတိပုဂ္ဂလကျောင်းတွေအရေးအကျိုးဆောင်အဖြစ်တာဝန်ထမ်းဆောင်နေတဲ့ဘက်စီဒီဗိုးစ်ကိုပညာရေးဝန်ကြီးအဖြစ်အသီးသီးခန့်အပ်လိုက်တာဖြစ်ပါတယ်။အိန္ဒိယကနေပြောင်းရွှေ့နေထိုင်တဲ့မိသားစုကပေါက်ဖွားလာတဲ့နစ်ကီဟေးလီဟာတောင်ကာရိုလိုင်းနားပြည်နယ်ရဲ့အုပ်ချုပ်ရေးမှူးအဖြစ်ဒုတိယတပ်တန်းအတွက်တာဝန်ထမ်းဆောင်နေသူဖြစ်ပေမဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ဆိုင်တဲ့အတွေ့အကြုံမရှိသူတူဖြစ်ပါတယ်။ Betsy DeVos ကတော့အမေရိကန်နိုင်ငံအနောက်အလယ်ပိုင်းမီရှိဂန်ပြည်နယ်ကဖြစ်ပြီးအမေရိကန်နိုင်ငံအတွင်းအစိုးရထောက်ပံ့ခြင်းနဲ့ဖွင့်ထားတဲ့တတိပုဂ္ဂလကျောင်းတွေတိုးချဲ့ဖွဲ့စည်းနိုင်ရင်းနဲ့စာသင်ကျောင်းတွေထောက်ပံ့ရေးရနိုင်ရေးအတွက်စ조사ဆောင်ရွက်နေတဲ့အမေရိကန်ကလေးငယ်များအဖွဲ့ရဲ့အကြီးအကဲလည်းဖြစ်ပါတယ်ထရမ့်ရွေးချယ်လိုက်တဲ့အဲ့ဒီအမျိုးသမီးနှစ်ဦးစလုံးရဲ့ယာတို့တွေအပါအဝင်တခြားဝန်ကြီးအဆီရှိတဲ့ယာတို့တွေအတွက်အတီးဖြစ်နိုင်ရေးစီးနှိတ်လွတ်တော်ရဲ့အတီးပြုချက်ရယူရအောင်မှဖြစ်ပါတယ်